င်္ဂလာပါရှင်။ VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တင်တဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့တော်ရရှင်တွေချင်းချင်းပေးပို့တဲ့မေတ္တာတိလက်ဆောင်ကိုလည်းနားဆင်ရမှာဖြစ်ပါတယ်ရှင်။အခုတော့အရင်ဆုံး VOE ကို Facebook Messenger ကနေစာတို့လေးတွေရေးလာတယ်တော်ရရှင်တွေစာလေးတွေနောက်ပြီးတော့ Facebook ပေါ်က comment လေးတွေကိုပြောပြပေးကြပါတယ်။နန်းတွေနှင်းစီရေးရဲဆိုတဲ့ Facebook account ပိုင်ရှင်ကအဖွဲ့သားတွေအားလုံးကျန်းမာချမ်းမြေနိုင်ကြပါစေရှင်နဲ့အမြဲတမ်းအားပေးနေပါတယ်။ Stay Home ကာလမှာလူစုရင်အနေရများမှာပဲเนาะဆိုတော့စာလေးရေးနေမိကုန်းလေးလည်းမေးလာပါတယ်။ဟုတ်ကဲ့ပါမနန်းတွေကိုဖြေချပေးကြပါတယ်။ဟုတ်ကဲ့မနေ့ကပြောသလိုမျိုးကိုရိုနာဗိုင်းရပ်စ်ကပ်ဘေးဆိုးကာလမှာတော့ VOE အဖွဲ့သားတွေနေအိမ်တွေကနေအလုပ်လုပ်နေကြရတာပါ။ဒါကြောင့်မလို့ရုံးမှာအကုန်လုံးစုပြီးတော့လူစုလူဝေးမဖြစ်တော့ယောဂကူးစက်နိုင်ဖို့အန္တရာယ်ကိုလျှော့ချနိုင်တာဖြစ်ပါတယ်။နေလင်းဆိုတဲ့တော်ရရှင်ကတော့ဆက်သွယ်ရမယ့်ဖုန်းနံပါတ်လေးများရှိရင်ပေးပါတဲ့။ဟုတ်ကဲ့ကိုနေလင်းကိုဖြေကြားပေးရမယ်ဆိုရင်တော့ခုနကတော့မနန်းတွေကိုပြောသလိုပဲလောလောဆယ်ကျွန်တော်တို့ VOE ရုံးပိတ်ထားပါတယ်။ VOE ကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့လောလောဆယ်စာရေးပြီးတော့ဆက်သွယ်နိုင်ပါတယ်။email ကပဲဖြစ်ဖြစ်ကျမတို့ရဲ့ email လိပ်စာက bambi@voanews.com ဖြစ်ပါတယ်။ဒါမှမဟုတ်လေကျမတို့ Facebook စာမျက်နှာ Messenger ကနေပြီးတော့စာရင်းနိုင်ပါတယ်။ကျမတို့ဟိုအញ្ញံဆုံးစာပြန်ကြားပေးပါတယ်။ VOE ကိုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ကိုရင်းလွင်ဆိုတဲ့သောရရှင်ကတော့မင်္ဂလာပါတဲ့သောရရှင်ပေးစာနဲ့မေတ္တာတေးလက်ဆောင်ပေးပို့တောင်းဆိုလို့ရပါလားတဲ့။ဟုတ်ကဲ့တေးတောင်းလို့ရပါရဲ့နော်။သူကိုစာပြန်လိုက်လို့သူကတေးတောင်းထားပါတယ်။ကျမတို့ VOE ရဲ့ Facebook ပေါ်ကဒီသတင်းတင်ပြမှုတွေအောက်မှာမကြခဏမှတ်ချက်လေးတွေလာပြီးတော့ရေးတတ်တယ်လို့ကျမတို့စီလည်းစာရေးရေးတတ်တယ်။ကိုဟဲဇဲကတော့ Unicode မပြောင်းရသေးလို့စာရိုက်တာအဆင်မပြေဘူးတဲ့။ဇော်ချင်းနဲ့လည်းကျမတို့စီကိုစာရေးနိုင်ပါတယ်။မြန်မာနိုင်ငံကသောရရှင်တွေက Unicode ကဇော်ချင်းနဲ့ရောနှစ်မျိုးစလုံးနဲ့ကျမတို့ကိုဆက်သွယ်ပါတယ်ရှင်။ဘဲဖုန်းနဲ့ပဲရေးရေးကျမတို့ဘက်ကဖတ်လို့ရပါတယ်။ VOE ကိုဆက်ပြီးတော့အားပေးနေတဲ့အတွက်လည်းကျေးဇူးတင်ပါတယ်နော်။တရေကောင်းဆိုတဲ့သောရရှင်ကလည်းစာတူတူလေးပဲရေးလာတာပါနှစ်သက်စွာနားဆင်နေပါတယ်ဗီဒီယိုဖိုင်နဲ့နေ့စဉ်တင်ဆက်မှုသတင်းတွေကိုလည်းကြည့်ရှုချင်ပါတယ်တဲ့ဟုတ်ကဲ့ပါအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်နော်ကျွန်တော် VOE ရဲ့ရုပ်သံတင်ဆက်မှုတွေကိုကြည့်ကျင်နေဆိုရင်တော့ည9:00နာရီတိုင်းမှာထုတ်လွှင့်ပေးတဲ့ VOE ရုပ်မြင်သံကြားအစီအစဉ်ကိုကြည့်ရှုနိုင်ပါတယ်ဒီမိုကရက်တစ်မြန်မာအတန်းရုပ်သံလိုင်းမှာဆိုရင်တော့ည10:00နာရီနဲ့နောက်တစ်နေ့မနေ့9:00နာရီခွဲအချိန်တွေမှာကြည့်ရှုနိုင်ပါတယ်ဒီရုပ်သံထုတ်လွှင့်မှုအစီအစဉ်အားလုံးကိုမြန်မာဝိုင်း Facebook စာမျက်နှာမှာလည်းကြည့်ရှုနိုင်ပါတယ်နော်။အဲ့မှာဗီဒီယိုသတင်းတစ်ပုဒ်ချင်းစီကိုလည်းကြည့်လို့ရပါတယ်။ကျမ Messenger ကနေပြီးတော့စာပြန်ရင်းနဲ့ပဲ Facebook ကျမတို့ရဲ့ဒီ VOE မြန်မာဝိုင်း Facebook စာမျက်နှာလိပ်စာလေးလည်းထည့်ပေးလိုက်ပါတယ်။ကျေးဇူးတင်ပါတယ်ရှင်။ဆက်ပြီးတော့မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်ပြန့်နှံ့မှုနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်ရဲ့မှတ်ချက်လေးတွေကိုဖော်ပြပေးသွားခြင်းပါတယ်ရှင်။ကမ္ဘာမှာကိုဗစ်ရောဂါကူးစက်ပြန့်ပွားမှုကဒီနှစ်ဆပိုင်းမှာတည်းကစိုးစိုးရွားရွားဖြစ်ပွားနေတာဖြစ်ပေမဲ့မြန်မာနိုင်ငံမှာတော့အခုသတင်းပတ်တွေအတွင်းမှာဒီကူးစက်မှုတွေကမြင့်မားလာတာဖြစ်ပါတယ်။ဒီနေ့တခြားကူးစက်မှုဆက်ပြီးတော့မြင့်မားနေပြီးတော့ရောကြတဲ့အခြေအနေမတွေ့ရသေးပါဘူး။အခုဒီနေ့တင်းငွေတွေနေမနေ့ပိုင်းမှာဆိုရင်ပဲနိုင်ငံတော်ဝန်မှာကိုဗစ်ကူးစက်သူပေါင်းက200ကျော်ထပ်တိုးပြီးတော့စုစုပေါင်းကူးစက်သူ2800ဝန်းကျင်ရှိသွားခဲ့ပါပြီ။ဒီလိုမြန်မာနိုင်ငံတွင်ယောဂကုသမှုတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေရေးလာကြတဲ့မှတ်ချက်တွေထဲမှာဆိုရင်တော့သောရရှင်ထက်အောင်ကကျန်းမာရေးအသိအမြင်ရှိဖို့နဲ့လူတိုင်းစီကံရှိလိုက်နာဖို့လိုအပ်ပါပြီလို့ရေးလာပါတယ်။မျက်မှွန်ဆိုတဲ့သောရရှင်ကလည်းဆက်ယုံနေတော့ပိတ်နေပါပြီ။အလုပ်တွေခဏလောက်ပိတ်ထားလို့မရဘူးလားတဲ့။သူတို့အလုပ်တွေဆက်ဖွင့်နေပုံရပါတယ်နော်။ဒီမှာနောက်ထပ်သောရရှင်အောင်ကျော်ဇောကတော့ရခိုင်မှာဖြစ်တဲ့အခါမှာတချို့ရခိုင်တွေကမယုံနိုင်ကြဘူး။နိုင်ငံရေးလောက်ွက်လို့ပြောနေကြတယ်ဆိုပြီးပြောလာပါတယ်ဟုတ်ကဲ့ပါကိုဗစ်ရောဂါကူးစက်မှုတွေရခိုင်ပြည်မှာစပြီးဖြစ်ပွားတဲ့အချိန်မှာအဲ့လိုအသံတွေထွက်ခဲ့ပူတာကြားရပါတယ်နော်ဒီလိုမျိုးကိုဗစ်ရောဂါကူးစက်မှုတွေရခိုင်ပြည်နယ်ပြီးတော့ရန်ကုန်မြို့မှာကြဲကြဲပြင်းပြင်းစပြီးဖြစ်ပွားလာနေတဲ့အချိန်မှာတော့ဒီမကြခင်မှာကျင်းပဖို့ရှိတဲ့နိုဝင်ဘာလရွေးကောက်ပွဲအတွင်းနိုင်ငံရေးပါတီအသီးသီးကမဲဆွဲစည်းရုံးမှုလောက်ကင်ကြတာတွေလည်းရှိခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့သောရရှင်တချို့ကတော့ဝေဖန်လာကြတာပါဒီမှာသောရရှင်တယောက်ကမုံကုတ်ဆိုတဲ့သောရရှင်ဖြစ်ပါရင်ကို့ပါတီအနိုင်ရရေးအတွက်ပဲလုံနေကြဒီလိုအချိန်မှာဘလို့နေထိုင်ရမလဲဘာတွေရှောင်ကျဉ်ရမလဲဆိုတဲ့အသိမရှိဘဲနဲ့မဲဆွယ်နေကြတယ်ဆိုပြီးတော့ကန့်ကွက်လာပါတယ်တာဂီမင်းသားဆိုတဲ့သောရရှင်ကတော့ပြည်သူချမ်းသာ အောင်မယ်မအောင်မယ်တော့မသိအခုတော့အာနာရဖို့မဲဆွဲတာကိုဗစ်တွေပြန့်ပြီးတော့အကုန်ဒုက္ခရောက်ကြလိမ့်မယ်လို့ရေးလာပါတယ်ခင်မောင်ကျူဆိုတဲ့သောရရှင်ကတော့ကိုဗစ် -19 ကဖြူနီပြားဝါဆင်းဆိုပြီးတော့တွေးကွဲမနေကြဘဲနဲ့ဝိုင်းဝန်းပူပေါင်းကာကွယ်ကြဖို့လိုအပ်ပါပြီတဲ့ကိုဗစ်ကချမ်းသာစင်ရခွင့်နေမှာမဟုတ်ဘူးဆိုတာနားလည်ကြဖို့လိုပါတယ်တဲ့တင်မောင်ကျူဆိုတဲ့သောရရှင်ကတော့ရွေးကောက်ပွဲကျင်းပဖို့တဲ့လူတွေရဲ့အသက်အန္တရာယ်ကပိုပြအရေးကြီးတာမလို့ဒီရွေးကောက်ပွဲကိုကိုဗစ် -19 ရောဂါကြီးတိကျပျောက်ကင်းတဲ့အထိရွှေ့ဆိုင်းစီကျင်းပါတယ်ဆိုတော့သူရဲ့ဆန္ဒကိုရေးလာပါတယ်ရှင်။အောင်မျိုးဆိုတဲ့သောရရှင်ကတော့လူမစုဖို့အဓိကတားဆီးရမှာပါ။ကျန်းမာရေးထုတ်ပြန်ချက်အတိုင်းရပ်တန့်သွားအောင်လုပ်ရမှာပါ။အကြံပေးတာပါဆရာကလုပ်တာမဟုတ်ပါဘူးလို့ရေးလာပါတယ်။ကျော်ဆန်းဆိုတဲ့သောရရှင်ကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲသူအကြံပြုလာတာရှိပါတယ်။သူကတော့နိုင်ငံတော်တာဝန်ရှိလူကြီးများတွေကိုဗစ်ဥရေရာပြည်သူများအပြစ်မထွက်ကြဘဲနဲ့အိမ်ထဲမှာနေဖို့ထုတ်ပြန်ကြေညာထားပြီးတဲ့အချိန်မှာလူစုလူဝေးတရုံရုံနဲ့မဲဆွဲခွင့်ပေးနေတာဟာကိုဗစ်ဥရေနဲ့ဆန့်ကျင်ဘက်ဖြစ်နေပါတယ်။ဒီဆန့်ကျင်ဘက်ဥရေနှစ်ခုကိုတစ်ပြက်နဲ့တည်းထုတ်ပြန်ခွင့်ပေးထားတာမှန်ရဲ့လားသုံးသပ်ဖို့လိုပါတယ်။ဒီလိုမျိုးဥရေကိုမတဲမကွဲနဲ့ထုတ်ပြန်ထားတဲ့အတွက်ကြောင့်မလို့ဒီလိုထုတ်ပြန်တဲ့သူတွေစီမှာတာဝန်ရှိပါတယ်။အရေးပေါ်ဥရေမဟုတ်တဲ့ဥပဒေကိုဖျက်သိမ်းပြီးတော့ယောဂါထိန်းသိမ်းနိုင်မှခွင့်ပြုစေခြင်းတယ်လို့အကြံပြုလာပါတယ်ရှင်။ဒါမဲ့လည်းခုလိုမျိုးမြန်မာနိုင်ငံဒေသအနှံပြားမှာကိုဗစ်ယောဂါပိုးကူးစက်ပြန့်နှံ့ပြီးတော့ရန်ကုန်တိုင်းဒေသကြီးတွေမှာအများဆုံးဖြစ်ပြီးတော့အိမ်တွင်နေဖို့ညွှန်ကြားချက် stay at home အမိန့်တွေထုတ်ထားတဲ့မြို့နယ်တွေမှာရက်ွက်အသီးစီးမှာတော့ကိုယ်သဘောနဲ့ကိုယ်ပိတ်ဆို့တားစီရတယ်လုံနေကြတဲ့အတွက်ကြောင့်မလို့ဒါကိုစိုးရိမ်ကြောင်းတဲ့အသံတွေထွက်နေတာပါ။ဒါလိုမျိုးရန်ကုန်တိုင်းဒေသကြီးတွေကမြို့နယ်ရက်ွက်တွေအနေနဲ့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကကိုဗစ် -19 ဆိုင်ရာညွှန်ကြားချက်ထုတ်ပြန်ထားတာနဲ့အညီကျန်းမာရေးစစ်ဆေးတာတွေကိုစနစ်တကျလုပ်နိုင်ပေမဲ့လည်းဒါလိုမျိုးအများအပြားသူအကျက်အတဲဖြစ်စီတဲ့အဆောင်ရွက်ချက်တွေကိုတော့ရှောင်ကျဉ်ဖို့ပြည်သူ့အစိုးရအဖွဲ့ယုံအမြဲတမ်းအတွင်းဝင်ကအမိန့်ထုတ်ပြန်ထားတာပါ။ဒါကြောင့်မလို့အဲ့လိုမျိုးလမ်းပိတ်ဆိုတာတွေကိုအများဆုံးဖြေရှင်းဆောင်ရွက်သွားဖို့တဲ့။နောက်ပြီးတော့ညွှန်ကြားချက်တစ်စုံတရာမရှိဘဲနဲ့လမ်းတွေကိုမပိတ်ဆိုရဘူးဆိုပြီးတော့အစိုးရရုံးစာထဲမှာဖော်ပြထားပါတယ်။ဒီမှာသောရရှင်တယောက်ဂျွန်အောင်ဆိုတဲ့သောရရှင်ကတော့မှန်ပါတယ်။နေ့စဉ်စာဝင်နေရေးအဆင်ပြေတဲ့သူတွေစိုက်တယ်လို့လမ်းပိတ်လိုက်၊ဒဏ်ငွေရိုက်လိုက်၊ထောင်ချမယ်ဆိုပြီးတော့ချိန်ချောက်လိုက်နေ။နေ့စဉ်ဘဝဝမ်းစာနဲ့အိမ်လာကပေးပြီးတော့ရှာစားနေရတဲ့သူတွေကိုလည်းစာနာပေးပါအောင်လို့ရေးလာပါတယ်ရှင်။ကိုလေးဆိုတဲ့သောရရှင်ကတော့အောက်ခြေကလွတ်နေကြတာပါဗျာမြို့နယ်ရက်ွက်အာနာပိုင်းကတော့ဒီအမိတ်ညွန်ကြားချက်တွေကိုဆောင်ရွက်အရေးယူတာမရှိလော်နဲ့လာအော်ရက်ွက်ထဲပြီးသွားရင်ပျောက်သွားကြတာပါအမိတ်တွေညွန်ကြားချက်တချို့ကလိုက်နာခြင်းမရှိပါဘူးစီးပွားရေးသမားတွေအနေနဲ့လည်းကန့်သက်ကုန်ပစ္စည်းဆိုင်ခန်းတွေကိုသာဖွင့်လှစ်ရမှာပါအဲ့တော့အဲ့လိုမျိုးတားဆီးပိတ်ပင်ချက်တွေထွက်နေပေမဲ့တကယ်တမ်းလက်တွေမှာထိရောက်မှုမရှိပါဘူးဆိုပြီးတော့သောရရှင်ကိုလေးရေးလာပါတယ်ရှင်ဒီလိုမျိုးမြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်ပြန့်ပွားမှုကြောင့်လူတွေအားလုံးစိတ်ဒုက္ခရောက်ကြောက်လန့်နေကြတာလည်းမှန်ပါတယ်နော်။ဒီမှာတော်တော်ရှင်ဦးစင်တစ်ပါးဖြစ်ပါတယ်။ဦးအိန္ဒာစရိယာဆိုတဲ့တော်တော်ရှင်မှာဒီဦးစင်ကတော့အသက်40ကျော်ရင်သွေးတိုးမယ်ဆီးကျုံမယ်။ဒါတွေကလူတိုင်းအားလုံးကြုံရမယ်ထင်ပါတယ်တဲ့။ခန္ဓာဝတ်ကြွေးတွေပါ။ယောဂါတွေကလည်းအသည့်အစမ်းတွေပေါ်အောင်မလေး။တောင်မင်းကိုမြောင်မင်းမကယ်နိုင်သောကိုဗစ် -19 မှာလားဆိုပြီးတော့နင်းညူပြီးတော့ရေးလာပါတယ်ရှင်။သောရရှင်ရဲ့ခုလိုမျိုးကိုဗစ်ကပ်ပြီးကြောက်လန့်နေရတဲ့အချိန်မှာကျမတို့ VO ရလည်းကိုဗစ် -19 ဆောင်ရမ်းရှောင်ရမ်းနေနဲ့ပတ်သက်ပြီးတော့တွေးဆမိမြန်ခန်းနေကျမကြီးပညာရှင်တွေကိုမေးမြန်းတာတွေထုတ်လွှင့်ပေးနေပါတယ်နော်ဒီမှာလေဒီပညာရှင်တွေပြောထားတာကတော့ဟိုအဓိကကိုဗစ် -19 ကာလအတွင်းမှာနေထိုင်ရမယ့် new normal လူနေမှုပုံစံအသစ်ဖြစ်တဲ့ social distancing တယောက်နဲ့တယောက်ခက်ခွက်ခွာနေထားနဲ့နေကြဖို့နောက်ပြီးတော့လက်ကိုတေချာမကြခနာဆေးဖို့မျက်နှာကိုသွားပြီးတော့မထိဖို့ပြန်ထွက်တဲ့အခါမှာလည်းနှာခေါင်းစည်းတွေတက်ထားဖို့အဲ့လိုနည်းကိုလူတိုင်းသေချာစနစ်တကျလိုက်နာကျင့်သုံးခြင်းအပြင် COVID-19 ကူးစက်မှုတွေရောကြနိုင်ပါတယ်လို့သေချာတတိပေးထားတာရှိပါတယ်။ဒါကြောင့်မလို့အစိုးရနဲ့အာဏာပိုင်တွေကလှုပ်ပေးနေတာကိုမဆောင်မနဲ့ကိုယ့်ဘက်ကိုလည်းတကူရေးတကာရတက်နိုင်တဲ့လောက် COVID-19 ရောဂါကူးစက်မှုတွေကိုရှော့ချအောင်လို့လှုပ်ဆောင်နိုင်ကြပါစေလို့တောင်းဆုပြုချင်ပါတယ်နော်။ဒီရက်တော့သောရရှင်ကြီးရဲ့နှက်ချက်တွေပေးစာတွေကိုတင်ညာမာရင်ရက်ချင်ပါတယ်။သောရရှင်ကြီးအားလုံးဘေးရန်နေရခင်ကျန်းမာနိုင်ကြပါစေလို့တောင်းဆုပြုလိုက်ပါတယ်။ Tomorrow View ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bemis@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင်ဒီပါရောက်ရခိုင်သူချင်းညမလေးကတန်ကိုကကိုတန်းဝင်းမမဘာဘရာခင်ပြူသူမလေးမေရီခေါ်ဇာပြူဝင်းတို့မိသားစုအတွက်ဆိုပြီးတော့အမြဲလွမ်းဆွတေးလက်ဆောင်တစ်ပုဒ်ပါပါရရှင်မြမတေးချစ်တော်ရရှင်တွေအတွက်လည်း VOE ကမြစ်တာတေးလက်ဆောင်တစ်ပုဒ်ပါချင်ပါတယ်နော်ပို့ပို့တီးဆိုထားတဲ့ချစ်ဖူးခဲ့သမျှဆိုတဲ့တခြင်းလေးကိုတော်ရရှင်တွေအားလုံးနှစ်ချိုက်သဘောကျမယ်လို့ထင်ပါတယ်နားဆင်ကြပါအောင်နော
်
တီဆိုထားတဲ့ချစ်ဖူးခဲ့သမျှဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးတခြင်းတောင်းလွှာတွေကိုတင်းနှင်းတွေနဲ့ညပိုင်းနဲ့တင်းနှလာနဲ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ
။တနေ့နေ့တော့မနေနိုင်ပါဘူး။